ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားဘာသာစကားပြောတဲ့သူတွေစီကနေဖုန်းဆက်အကူအညီတောင်းတာတွေထောင်ထဲချီလက်ခံရရှိခဲ့တယ်လို့ရုရှားအစိုးရဘက်ကသတင်းတွေထွက်ပေါ်လာတာနဲ့အမျှအဲ့ဒေသမှာရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုစီရေးရထိုးစစ်ဆင်တာတွေဆက်လုပ်သွားမယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ယူကရိန်းတပ်တွေဟာခရမတော့စ်မြို့ကတပုံးတွေသိမ်းယူထားတဲ့အစိုးရအဆောက်အုံတွေနဲ့ရုံမြင့်တန်းကြားထားဝါတိုင်းကိုပြန်လည်သိမ်းပိုင်နိုင်ခဲ့တယ်လို့လည်းယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အဗကော့ဖ်ကပြောလိုက်ပါတယ်။အခုလိုယူကရိန်းဘက်ကထိုးစစ်ဆင်လာတာကိုဘယ်လိုတုံ့ပြန်မလဲဆိုတာရုရှားသမ္မတဗလာဒီမီယာပူတင်ကမဆုံးဖြတ်သေးဘူးလို့ရုရှားဆိုရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကမော်စကိုမြို့မှာပြောကြားလိုက်ပါတယ်။အိုဒက်ဆာမြို့မှာတောက်ကြနေကဖြစ်ခဲ့တဲ့အဲ့ဒီထိုးစစ်ဆင်မှုကြောင့်42ယောက်ထပ်မနေတည်ဆုံးခဲ့ပြီးတော့အများစုကရုရှားထောက်ခံသူတွေဖြစ်ကြပါတယ်။ယူကရိန်းနိုင်ငံနဲ့ကပ်နေတဲ့နယ်စပ်တစ်လျှောက်မှာတော့ရုရှားနိုင်ငံဘက်ကစစ်သည်အင်အား4000အပါအဝင်စစ်ကားတွေအများပြားကိုချထားပါတယ်။ချိန်ထဲမှာပဲအိုဒက်ဆာမြို့မှာတောက်ကြနေကဖြစ်ခဲ့တဲ့တိုက်ပွဲတွေတွင်တည်ဆုံးသွားသူတွေအတွက်နေရာကြဝန်းနေခြင်းအထိမ့်မှတ်နေဖြစ်ယူကရိန်းဆိုရကကြေညာခဲ့ပါတယ်ခင်ဗျာ။